မြန်မာပြည်ရဲ့အပျော်ဆုံးနှစ်ကူးအတာတကြံပွဲတော်မှာဒီနှစ်မှာတော့ဒီနိုင်ငံရေးအကြက်တဲတွေအောက်မှာစီကားမှုမရှိသလိုတကြံကာလအတွင်းမှာလည်းစီးပွားရေးလုပ်ငန်းတွေထိခိုက်နေရတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ကိုဝင်းမင်းကပြောပြမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့အထူးခြားဆုံးကိုအမျိုးဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်တူကအ
ားလုံးကတော့ဘယ်သူမှအပြင်းမထွက်ကြဘူး။အရှိထွက်ကြည့်လိုက်ရင်လုံးဝလူမရှိဘူး။ရေဆိုတာဆိုးဖို့နေနေတာဘယ်သူမှလည်းတောက်စားပြီးတော့ကတာဆိုတာလည်းမရှိရောအတီးကတော့ဒီလက်ရှိအုပ်ချုပ်တဲ့လူတွေကို strike တစ်ခုလုပ်တဲ့သဘောမျိုးတက်ရောက်သွားတာပေါ့အရင်က silent strike တို့ဟာမျိုး timing ခေါ်ကြမလို့ပဲတဲ့လူတွေလှုပ်လို့ရတဲ့ဟာတစ်ခုလုပ်သွားတာအမှန်တော့တော်တော်ဝန်ထဲကိုကောင်းတယ်ဗျတင်းညံဆိုတဲ့ဟာဒီတခြားတော့မကြည့်အခုကိုယ်ပဲပြန်ကြည့်ကြိုက်တဲ့အတိုင်းပြည်ရောက်ဒေနေငယ်ရောက်ဘယ်နေရာရောက်ဘာမှပြောရအောင်ပြန်တာပဲဖြစ်အောင်ပြောတာပဲကျွန်တော်တို့ရဲ့ပြောရဆုံးနေရာတင်းညံပဲဒါပေမဲ့ဒီနှစ်ကတော့အင်တန်ဝန်ထဲကိုကောင်းပါတယ်ရကုံမျိုးကြီးရတဲ့ဒီလုံးဝကြီးကို၆တာမှလေးမိတ်ဆွေတယောက်သူယောက်ျားအမိုက်တော်သူယောက်ျားနေချင်းကြောင်တော်ရင်လည်းမှလူမရှိလို့ကြောက်ပြီးပြန်လာရတယ်ဆိုပြီးတော့ဟာတာတခုပြောလို့ဖြစ်နေတယ
်ဒီလိုစဖြစ်လာရပုံကိုလည်းမြမရေးတုံးသက်သူဦးတန်းစွန်နိုင်က
စစ်ကောင်စီကလည်းဒီနေ့တကြံကိုစီစီကားကဖြစ်အောင်အတင်းဖိအားပေးလှုံ့ဆော်ကျင့်ပါဖို့ကြိုးစားတာဒါပေမဲ့လူလူကစင်လာမပြက်သူ့ရဲ့တကြံအစီအစဉ်မှာလုံးဝပါဝင်မှုမရှိပါဘူးဘာကြောင့်လဲဆိုတော့မပျော်ရွှင်နိုင်တဲ့တော်လန်တကြံဖြစ်လူတို့ကရက်တီပြလိုက်တာပ
ါဒီပေါ်တချို့ပြည်သူတွေတမျိုးခံစားနေရတာကိုလည်းနောက်စီးပွားရေးလုပ်ငန်းရှင်ဒေါက်တာဖုံးဝင်းက
မြန်မာပြည်သူတွေကလည်းဒီလက်ရှိနိုင်ငံရေးပြဿနာမတိုင်ခင်တည်းကကိုဗစ်ရောဂါကြောင့်မလို့ဒီလူမှုရေးကောစီးပွားရေးကောတော်တော်လေးထိခိုက်နေတာနှစ်နှစ်လောက်ကြာလာတဲ့ခါကျတော့ထွက်ပေါက်အနေနဲ့စိတ်ပျော်ရွှင်ရာတွေကိုဖန်တီးကြတာပေါ့ဒါပေမဲ့ဒီမျိုးကြီးတွေပါဖန်တီးလို့ရှိရင်အသက်အန္တရာယ်ဆိုရင်ရတယ်အနည်းဆုံးတော့ social punishment ခံနိုင်ရတယ်ဆိုတော့လူလလလမပြောရဲဘူးဖြစ်နေတာပေါ့လေအဲ့တော့တန်းနိုင်တဲ့လူတွေကတော့ကံကြီးတွေကိုသွားတယ်အပန်းဖြေရနေရာတွေဟိုတချို့တန်းနိုင်တဲ့လူတွေကတော့နိုင်ငံသားအထိပွားပြီးတော့စိတ်အပန်းဖြေမှုကိုရှာဖွေတာပေါ့လေ
ဒါပေမဲ့ဦးတန်းစိုးနိုင်ကတော့ဒီတချို့လဲတော်လန်ပြည်သူတွေနဲ့အလားတူသဘောပါလို့ဆိုပါတယ
်စကစဦးစီးပြီးတော့ကျင်းပနေတဲ့တကြံပွဲရဲ့ပျော်ရွှင်မှုတွေကိုတော့သူတို့ခံစားလို့စိတ်မရှိဘူးဒါကြောင့်မို့ခုနလိုချောင်းတာတို့ငပလီတို့ပြီးသအပျော်ထွက်ပြီးတော့ရှာတဲ့ဒီသူတွေလို့ယူဆပါလိမ့်
အခုလိုမပျော်နိုင်ကြတာအပြင်အရင်ခက်ခဲချိန်တွေမှာတောင်ရောင်းကောင်းခဲ့တဲ့တကြံတွေနဲ့မတူပဲအခုတစ်ခေါက်စီးပွားရေးထိခိုက်ပြီးတကြံအပြီးမှာပါစွန့်ရပုံကိုအမြင်မဖော်လို့တဲ့မုတ်ဖုတ်လုပ်ငန်းရှင်က
ဒီကြံအဆုံးဆုံးပဲပေါ့တကြံတွေစီးပွားရေးလုပ်ငန်းကဘာမှမရှိပါဘူးတော်အလုပ်ပေးထားပါတယ်တကြံမတိုင်ရင်တော့ကုန်ရည်နှုန်းတက်နေတဲ့အတွက်လုပ်ကအဆင်မပြေပါဘူးတော်တော်ကြီးတော့ရောခဲ့တာပေါ့ကျွန်တော်လည်းဘယ်တော့ပြရမလဲဦးနန်းလကရရဆက်ပြီးတော့လုပ်ပါဆိုပြီးတော့ကျွန်တော်လုပ်နေတာပါ
ဒါအပြင်တကြံတွင်စီးပွားရေးလုပ်ငန်းကြီးတစ်ခုလုံးတိခတ်ရပုံကိုလည်းအရင်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
တကြံမှာတော့အဓိကလူတွေပျော်ကြတယ်ပြီးရေးသွားကြတယ်ဆိုတဲ့အတွက်ကြောင့်မလို့ transportation မော် logistics တွေအရန်အလုပ်ဖြစ်တယ်အင်ဂျင်ဥပစာအရန်ရောင်းရတယ်ခီးဆောင်အိတ်တွေအရန်ရောင်းရတယ်လူတိုင်းတိရအပျော်ရမကအရန်ကိုအရောင်းတက်တဲ့ချင်းဦးစင်ဒိုင်နေအားလုံးကပလာဇာနောက်မှာရှိတဲ့ဒိုင်နေအားလုံးကရက်သွားပြီအားလုံးလုပြက်သွားဘာကြောင့်လဲဆိုတော့ကျွန်တော်မန်ဒက်တီမှာရှိတဲ့လက်လီဆိုင်လေးတွေရှိမယ်အကင်ရောင်းတဲ့ဆိုင်တွေရှိမယ်အခြေခံလူရန်းစားတွေပေါ့လေရေးတန့်ရောင်းတာရှိမယ်အရက်ရောင်းတာရှိမယ်ဘီယာရောင်းတာရှိမယ်ဝနေရာတိုင်းမှာအဲ့ဒီလူတွေအားလုံးအကုန်ရက်သွားတာဟုတ်အခုအောက်ခြေကနေစပြီးတော့ဒီလက်လီအယောင်းလူရန်းစားပြီးဟိုးထိတ်ဆုံးကဒိုင်နေတီကိုအကုန်ထိသွားတယ်ဒါပေမဲ့ပမာရီကတော့ဇီဝိုင်းဘလောက်ပဲကြက်တဲ့တင်းညံဆိုတဲ့ဟာတော့လူမျိုးတိုင်းပဲဖြစ်မှာပေါ့လူတွေရဲ့ New Year ဆိုတော့ပျော်ရွှင်တဲ့ဟာတော့ဆူတုံးရတာတော့တော်တော်ရွေးဝမ်းနဲ့ကြည်ကောကောင်းပါတယ
်တကယ်တော့တကြံတွင်ကာလာမှာအောက်ခြေစိုက်ကားနဲ့တက္ကစီသမားတွေကအစနောက်ချော်ပြေးနဲ့ကြော်ညာလုပ်ငန်းကြီးတွေအထိထိခိုက်ကုန်ကစစ်ကောင်စီလာခေါ်ပေမဲ့ညင်းခဲ့ရတယ်မပျော်ရွှင်ဆုံးတကြံပါလို့ဥပညာရှင်တချို့ကလည်းခန်းစားချက်အပြည့်နဲ့ပြောခဲ့ကြပါတယ်ခင်ဗျ